မြမချင်းလက်မှာလူမှုစီးပွားရေးပြောင်းလဲလာပုံကိုကမ္ဘာ့ဗန်အုပ်စုနဲ့ပညာအလင်းပွင့်မြန်မာသုတေသနအဖွဲ့တို့ဖူးတွဲရေးသားထားတဲ့အစီရင်ခံစာတစ်စောင်မနစ်ကထွက်လာပါတယ်။ငါးကြိမ်မြောက်နေလဲသုတေသနလို့ဆိုပါတယ်။မကွေးမန္တလေးအေရဝတီချင်းရခိုင်ရှမ်းစတဲ့တိုင်းနဲ့ပြည်နယ်ကကျေးရွာ54ရွာမှာသုတေသနလုပ်ပြီးရေးသားထားတာပါပဲ။သုံးနှစ်အတွင်းပြောင်းလဲလာပုံကိုလေ့လာတင်ပြထားပါတယ်။တိုးတက်ပြောင်းလဲလာတဲ့နေရာရှိသလိုဆင်းရဲတွေကမတက်နိုင်တဲ့ဒေသတွေလည်းရှိနေပါသေး။အလုတ္တမမရနိုင်တာကလည်းပြဿနာဖြစ်ပါလေ။ရွာသူရွာသားတွေဟာအတိုးတက်တာစွာငွေချေးနိုင်တဲ့အခြေအနေရောက်လာပါတယ်။အစိုးရကပေးမဲ့ဝန်ဆောင်လုပ်ငန်းကိုမျှော်လင့်နေကြပြီးမျှော်လင့်တယ်လို့ဖြစ်မလာရင်ဆန္ဒပြဖို့အဆင်သင့်မယ်လို့ဆိုပါတယ်။အလွယ်တကူငွေချေးနိုင်အောင်မြမလေယာဉ်လုပ်ငန်းဖွံ့ဖြိုးရေးဘဏ်ကစီစဉ်တာဟာတောင်တူလယ်သမားကိုအကျိုးရှိစေပါတယ်။ဒါပေမဲ့မြေယာမောက်ဖို့နေရှိသူကဦးစားပေးနေတာမို့ချမ်းသာတဲ့လေသမားကြီးတွေကရှင်းကားသလိုဖြစ်နေပြီးမြေယာမဲ့တွေနဲ့လူငယ်တွေနဲ့အမျိုးသမီးတွေဟာချင်းွေရစရာအတွက်အခက်အခဲကြုံနေရဆဲဖြစ်ပါတယ်တဲ့
2012မှာပြဋ္ဌာန်းတဲ့ရက်ွက်နဲ့ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအကောင့်ထဲဖော်ချိန်ကစပြီးကြေးရွာအဆင့်အုပ်ချုပ်ရေးမှာလုပ်ပိုင်ခွင့်တွေပြောင်းလဲသွားပါတယ်ရွေးကောက်ပွဲလုပ်တဲ့ကြေးရွာအုပ်စုအားလုံးမှာရခိုင်အုတ်ချုပ်ရေးမူဟောင်းတဝက်နီးပါးကိုဖယ်ရှားလိုက်တာတွေ့ရပါတယ်ဒီလိုအုတ်ချုပ်ရေးမှာအပြောင်းအလဲရှိလာပေမဲ့ကြေးရွာ80ရာခိုင်နှုန်းမှာလူမှုဆက်ဆံရေးကောင်းမွန်တာတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လူမှုစီးပွားရေးအဆင့်အတန်းနှိပ်ကျသူတွေဟာကြေးရွာလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နိုင်ဖို့အဟန့်တားရှိနေစေဖြစ်ပါတယ်ကြေးရွာပြင်ပကစီးပွားရေးလုပ်ငန်းကိုအားထားလာကြပြီးရွှေပြောင်းလုပ်ကိုင်မှုတွေများပြားလာတာမို့လူမှုရေးသွေးစည်းမှုအားနည်းလာပုံကိုလည်းထောက်ပြပါရယ်ကြေးရွာအုပ်ချုပ်ရေးမှုဩဇာအာဏာကျဆင်းလာတဲ့အတွက်စုပေါင်းလုပ်ငန်းကိုလှုပ်ဆော်ဆောင်ရွက်ရမှာအခက်အခဲဖြစ်နေတဲ့ကြေးရွာတွေရှိလာတယ်လို့ဆိုပါရယ
်ကြေးရွာအဆင့်အခြားအဖွဲ့အစည်းတွေမှာလည်းအကန့်အသတ်နဲ့ပြောင်းလဲလာပါရယ်အခုဖွဲ့စည်းလိုက်တဲ့ကြေးရွာအထောက်အကူပြုကော်မတီဟာရွာတိုင်းမှာရှိတာမဟုတ်ပါဘူးရှိတဲ့ရွာမှာလည်းတိတ်ဩဇာရှိတာမဟုတ်ပါဘူးNGO အဖွဲ့အစည်းဦးဆောင်တဲ့ကျေးလက်ဖွံ့ဖြိုးရေးကော်မတီဟာစီမံကိန်းတို့သာဦးစားပေးဆောင်ရပြီးကျေးရွာတစ်ခုလုံးကိုအုပ်ချုပ်ဖို့ကိစ္စမှာတော့ထိရောက်မှုမရှိဘဲဖြစ်နေပါလေ။ကျေးရွာရမီရဖွဲ့အဖွဲ့တွေဩဇာတိတ်ကမှကြာဆင်းလာတာတွေ့ရတယ်ဆိုပေမဲ့ရှေးကရှိခဲ့တဲ့လူမှုရေးနဲ့ဘာသာရေးအဖွဲ့အစည်းတွေကတော့အပြောင်းအလဲမရှိတာများပါတယ်။အမျိုးသမီးကိုနေရာပေးတဲ့စီမံကိန်းမှာတော့အမျိုးသမီးပါဝင်လုပ်ကိုင်ဖို့ခက်ခဲနေတာတွေ့ရပါလေ။
ဒီလက်အတိုင်းဝန်းဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုသူတို့ဘာသာဆုံးဖြတ်ပြီးလုပ်ကိုင်နိုင်တဲ့အရေးအသွေးနည်းပါးနေတော့ပဲလို့ဆိုပါတယ်။သူတေသနာလုပ်နေစဉ်ကာလမှာကြေးရွာပညာရေးအခြေခံအဆောက်အအုံနဲ့ချင်းငွေအစိုးရကတိတိတသာတိုးပေးပါတယ်။ဒါကလည်းရွာကတောင်းဆိုတာမဟုတ်ဘဲအထက်ကဆုံးဖြတ်ပြီးချမှတ်ပေးတာဖြစ်ပါတယ်။ကြေးလက်ဆိုင်ရာဆုံးဖြတ်ချက်တွေကိုမြို့နယ်အဆင့်မှာချမှတ်ကြတာများတာမို့ကြေးလက်ဘဝနဲ့ကင်းကွာနေပါတယ်။မြို့နယ်ဖွံ့ဖြိုးရေးအထောက်အကူပြုကော်မတီဟာဒေသခံပြည်သူအကျိုးစီးပွားကိုကိုယ်စားပြုရမှာဖြစ်ပေမဲ့ကော်မတီဝင်တွေဟာမြို့နယ်နီးကပ်စွာနေထိုင်တဲ့ဒေသခံထိပ်ပိုင်းလွှာတွေဖြစ်နေပါတယ်။အစိုးရဝန်ဆောင်မှုကိုမကျေနပ်တဲ့အခါနိုင်ငံရေးပါတီနဲ့တက်ကြွလှုပ်ရှားသူတွေကရွာသားတွေဘက်ကကူညီပါတယ
်။သူတေသနာလုပ်တဲ့ကြေးရွာတွေအားလုံးဟာ LIFT Live လို့ခေါ်တဲ့ Livelihood and Food Security Trust Fund အတွင်းဝန်ကြောင့်နဲ့စားနပ်ရိက္ခာဖူလုံကြီးရံမုံကြီးအဖွဲ့ဆိုတဲ့အလူရှင်အဖွဲ့ရဲ့ထောက်ပံ့မှုကိုရရှိကြပါတယ်။ဒီရံမုံကြီးအဖွဲ့မှာလည်းနိုင်ငံခြားအဖွဲ့အစည်း73ခုပါဝင်ပါတယ်။ဒီရံမုံကြီးအဖွဲ့ကထောက်ပံ့တဲ့အကူအညီအပြင်အခြားအလူရှင်တွေရဲ့အကူအညီကိုလည်းရတဲ့နေရာဟာချင်းပြည်နယ်ဖြစ်ပါတယ်။ကျေးလက်ဖွံ့ဖြိုးရေးကော်မတီတွေဟာစီမံကိန်းပြည်ရနဲ့ပြက်ပြဲသွားကြတာများတဲ့အတွက်ကျေးလက်ဖွံ့ဖြိုးတိုးတက်ရေးမှာအလူရှင်စီမံကိန်းတွေဘယ်လောက်ကူညီခဲ့တယ်ဆိုတာအနည်းငယ်တော့သာသိနိုင်ပါတယ်လက်ရှိကျေးတဲ့အုပ်ချုပ်ရေးစနစ်အရာကျေးရွာတွေဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတက်ကြစွာပါဝင်ခြင်းမရှိသေးဘူးလို့ဆိုပါတယ်ကျေးရွာကိုပြောရေးဆိုခွင့်နဲ့လုပ်ပိုင်ခွင့်ပေးနိုင်တဲ့အုပ်ချုပ်ရေးစနစ်ကိုကျင့်သုံးနိုင်ဖို့အတွက်လက်ရှိစီကံနီလန်းကိုသုံးသပ်ပြီးပြင်ဆင်ဖို့လိုပါတယ်ဒီနေရာမှာကျေးရွာအုပ်ချုပ်ရေးမှုကိုလုပ်ပိုင်ခွင့်ပြန်လည်ပေးရတာမျိုးနဲ့ ကျေးရွာဖွံ့ဖြိုးမှုထောက်ပံ့ရေးကော်မတီကိုပြန်လည်အားပြေတာမျိုးတွေလည်းရှိလာနိုင်ပါလေ။ကျေးမဲ့ဖွံ့ဖြိုးရေးကိုမြို့နယ်ကမလုပ်နိုင်တဲ့အတွက်ဖွံ့ဖြိုးရေးအကူအညီကိုကျေးနဲ့နဲ့မြို့နယ်ဆက်သွယ်လုပ်ခိုင်းရမယ်လို့ကမ္ဘာ့ဘာအုပ်စုနဲ့ပညာအလင်းပွင့်မြန်မာသုတေသနအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။